အစီအစဉ်ဖြစ်တယ် AWR ညှော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်ဘုရားရှင်များခင်ဗျာ AWR မြန်မာညှော်လင့်ခြင်းအတန်ဓမ္မရေဒီယိုအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ9နာရီထိ16မီတာကီလိုဟတ်စ်10653ညညာပိုင်း9နိုင်မှ9နိုင်မိနစ်30အထိ19မီတာကီလိုဟတ်စ်10935မှနေ့စဉ်အတန်လွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွေအစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်ဒေါက်တာရှင်များရှင်အာရောတెంပရာမန်လာဗန်ကျမ်းမာခြင်းသည်လူသားရင်းအတွက်အထူးအရေးဖြစ်ပါသည်။ဒါကြောင့်ကိုယ်ရောစိတ်ပါကျန်းမာစေဖို့ယင်ကျန်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါရရှင
်။စိတ်နဲ့ခန္ဓာကျန်းမာနေမှာလူမှုဘဝစဉ်ပြေမှာစိတ်ချမ်းသာကိုကျန်းမာရှိနေတဲ့I'm yours for breaking with me But you are the one Keep talking to me messy
ညလုံးချင်းတန်တော်တာရှင်များကိုမင်္ဂလာနှစ်ရက်လေးဖြစ်ပါစေလို့နှုတ်ခွန်းဆက်တာလိုက်ပါတယ်တော်တာရှင်များခင်ဗျာတူတာဖလဲဆွေးနွေးမယ်ဆိုတဲ့အစီအစဉ်မှာကျွန်တော်ထုထုနဲ့
ကျွန်တော်ဆိုင်မွန်တို့က
လေ့လာထားတဲ့အကောင်းမြတ်ဝါဒတိုးတက်စေဖို့ဆိုတဲ့အကြောင်းကိုပြန်ပြပေးတော့မှာဖြစ်ပါတယ်တောတာရှင်များခင်ဗျာအကောင်းမြင်တတ်တဲ့စိတ်တော်ဒါလေးတိုးတက်စေဖို့စံကျင်ဘက်ပြုတဲ့စကားဝေဖန်မချက်ချတဲ့စကားတွေမပါဘဲအပြုသဘောဆောင်တဲ့စကားတွေကိုသာပြောဆိုရမှာဖြစ်ပါတယ်ဒါကြောင့်မို့တစ်နေ့လုံးအပြုသဘောဆောင်တဲ့စကားတွေကိုဘယ်နည်းရဲ့ပြောနိုင်မလဲဆိုတာသိရှိဖို့နေ့စဉ်မှတ်တမ်းကိုပြုစုထားသင့်ပါတယ
်မိတ်ဆွေရဲ့ပန်းနိုင်ကသူတစ်ပါးကိုအတိုက်ခံပြောတဲ့စကားအပြုမှုသဘောမဆောင်တဲ့စကားလုံးတွေကိုစလေးရစတိုင်းမပြောဘဲနေရမှာဖြစ်ပါတယ်။ပန်းနိုင်မရောက်မရှင်တက်ကနေပြန်စားပြီးအပြုသဘောဆောင်တဲ့စကားတွေကိုပြန်ပြင်ပြောရပါမယ်။အပြုသဘောဆောင်တဲ့စကားလုံးတွေကိုလည်းလေ့ကျင့်ပြီးတော့ပြောဆိုခြင်းအပြင်အတွင်းစိတ်ရဲ့တဘာဝကိုပုံမူသိရှိလာနားလည်လာမှာဖြစ်ပါတယ်။သူတစ်ပါးကိုထိခိုက်ဝေဖန်တတ်တဲ့စကားတွေကိုလည်းပြပြတော့မှာဖြစ်ပါတယ်
။သောတာရှင်များခင်ဗျာ၊သူတယောက်ရဲ့စိတ်ကိုဖတ်တဲ့အခါအထောက်ထားမရှိတဲ့အတွက်လူတွေဟာအပြုသဘောမဆောင်ဘူးလို့မှတ်ယူလိုက်ပါတယ်။ဒါကြောင့်မို့သူတစ်ပါးစိတ်ကိုဖတ်တဲ့အခါငါရဲ့ယူဆချက်မန်လားမလားဆိုတာကိုစစ်ဆေးရမှာဖြစ်ပါတယ်
။သောတာရှင်များခင်ဗျာလူချို့ဟာသူတို့ကိုသူတို့တစ်ပါးသူရဲ့စိတ်ကိုကြွကျင်စာဖတ်နိုင်တဲ့ရည်ရှိရှိရဲ့လို့မှတ်ယူကြပါတယ်။ဒါပေမဲ့သူတို့ရဲ့အတွေ့ကိုတခြားသူနဲ့ဝင်ငါပြောဆိုတဲ့အခါကျတော့သူတို့ရဲ့လွဲမတဲ့အတွေ့နဲ့ယူဆချက်ကြောင့်တစ်ပါးသူကိုတိခိုက်နေတာစီပါတယ
်။သောတာရှင်များခင်ဗျာကျွန်တော်တို့မှာဆင်းဆက်တဲ့အတွေးခေါ်ရှိရင်အပြုတ်သဘောမဆောင်တဲ့အရာပေါ်မှာပဲအာယုံဆိုင်မိမှာဖြစ်ပါတယ်။ဥပမာပြောရရင်နင်းစီတပွင့်ကိုမြင်တဲ့အခါမှာပန်လျက်လပမှုအပေါ်မှာအာယုံဆူဆိုင်မှာလားဒါမှမဟုတ်နင်းစီရဲ့အဆူတွေပေါ်မှာအာယုံဆူဆိုင်မှာလားဆိုတဲ့အချက်ပဲဖြစ်ပါတယ်
။သောတာရှင်တို့အနေနဲ့လည်းသူတို့ဦးတယောက်ရဲ့ရှင်းမစကားကိုလက်ခံတတ်ဖို့စူးစမ်းပြီးကျေးဇူးတင်တတ်တဲ့သူတွေဖြစ်ဖို့စူးစမ်းကြပါစို့လားခင်ဗျာ။
တော်တာရှင်များအားလုံးစိတ်ချမ်းသာမှုအပေါင်းနဲ့ပြည့်စုံကြပါစေလို့ဆုတောင်းပေးလိုက်ရပါတယ်ခင်ဗျာ
zoe kwabi pasong mya pyo kwe ge tantare sai twim song nai le we song ki twe twa ne ni bu ne ya to we kwa ge ne me tu ye to ma tin se change that day need to get out lot of ways on keep you in bo to me you're so me you're
တရားဒေသနာတော်ကိုတိတ်ခါတော်ရဓမ္မစရာဦးတင်မောင်ဆံမှဟောကြားဝင်ငါပေးมาဖြစ်ပါတယ်ရှင်။နားတော်တာဆင်ရင်ခွန်အားယူကြပါစို
့။ခြေတော်ဓမ္မမိတ်ဆေပေါင်းမင်္ဂလာပါ။ခြေတော်မိတ်ဆေပေါင်းတို့ဒီနေ့ဘုရားကောင်းကြီးပေးတဲ့နေ့ရက်တက်မှာလည်းပဲကျွန်တော်တို့အားလုံးတို့ဒီစိတ်သက်ကိုယ်သက်ဝမ်းမြောက်ချက်သက်နဲ့ဘုရားသခင်ရဲ့ဂုဏ်ကြီးတော်ကိုအရောက်စီတိုင်းချီးမွမ်းရည်တွက်ခြင်းအပြင်နေရက်သစ်ကိုစတင်နိုင်ကြပါစေကြောင်းဆုတောင်းဆန္ဒပြုလိုက်ပါတယ်ခြေတော်ဓမ္မမိတ်ဆွေပေါင်းတို့ဒီနေ့မှလည်းပဲဘုရားသခင်ရဲ့စီမံခန့်အပ်တော်မူသောသတင်းစကားကိုကြားနာမှာဖြစ်ပါတယ်ဘုရားသခင်စီမံခန့်အပ်တော်မူခြင်းဆိုတဲ့သတင်းစကားကိုကျွန်တော်ဆက်လိုက်ပြီးလေ့လာကြပါစို့ခြေတော်မိတ်ဆွေပေါင်းတို့ဒါကြောင့်ဘုရားသခင်ကတော့ရှင်သူ့ရဲ့ဖန်ဆင်းထားတဲ့အရာတွေမှာကြည့်လိုက်တဲ့အခါမှာဘုရားသခင်ကကောင်းကောင်းမွန်မွန်နဲ့အစီအစဉ်တကျကောင်းမော်စွာဖန်ဆင်းခဲ့တယ်ဆိုတာကိုကျွန်တော်တွေ့ရမှာဖြစ်တယ်။ဘုရားသခင်အရလို့ရှင်ဒီတိုင်းပဲဝလုံးသုံးပါတခါတည်းဘုရားသခင်ကအားလုံးရောရှက်ပြီးတော့ဘုရားကတခါတည်းဖန်ဆင်းခဲ့တာမဟုတ်ဘူး။ဘုရားသခင်အရလို့ရှင်ကျွန်တော်တို့အိုးလေးတစ်လုံးထဲမှာလို့ရှင်တခါတည်းချင်ပေါင်းလို့ရောပြီးမှဘုရားသခင်ကယောသမမှွေပြီးတော့လှုပ်ဆောင်ပေးခဲ့တဲ့ဘုရားမဟုတ်ဘူး။ဘုရားသခင်ကသူ့အကန့်နဲ့သူ့နေရာနဲ့သူရှိဖို့ရန်အတွက်ဘုရားသခင်ကကောင်းကောင်းမွန်မွန်နဲ့စီမံပြီးမှတကယ်ပဲကောင်းမြတ်ဆုံးနေအောင်ဖန်ဆင်းပြီးတော့ခန့်အပ်ပေးထားတယ်ဆိုတာကိုကျွန်တော်တို့လေ့လာတွေ့ရှိရမှာဖြစ်တယ်ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ဟေရှာယနဂတိကျမ်းခန်းကြီး55အပိုင်ငယ်7ကိုကြည့်လိုက်တဲ့အခါမှာမြေကြီးကိုငါလှုပ်လိုက်ပြီဒီနေ့ချစ်တဲ့မိတ်ဆွေပေါင်းတို့ဒီကဘာမြေကြီးကိုဘယ်သူဖန်ဆင်းတယ်လဲလို့မေးတဲ့အခါမှာဒီနေ့ဘုရားသခင်ကမြေကြီးကိုငါလှုပ်လိုက်ပြီတဲ့သူကိုယ်တိုင်ကမြေကြီးကိုဖန်ဆင်းတယ်ဆိုတာကိုဘုရားသခင်ကအတိတ်တွင်ပြောခဲ့ပါတယ်ဒါကြောင့်ဘယ်ဘာသာတရားဘယ်ဖျားကမှမပြောတဲ့အရာကိုဘုရားသခင်ကတကယ်ပဲသူကိုယ်တိုင်ကဖြစ်တည်ခဲ့တယ်ဆိုတာကိုလုံးဝပြောဆိုခဲ့တဲ့ဘုရားသခင်ကဆိုရှင်ကဘာမိုးမြေစัจ java ကိုဖန်ဆင်းတဲ့ဘုရားအထက်ရမှာရှိတဲ့ကောင်းငေပေါ်မှာရှိတဲ့ဘုရားသခင်တပါးကြီးပဲရှိပါတယ်မိတ်ဆွေပေါင်းတို့ဒါကြောင့်ဒီဘုရားသခင်ကပဲသူကပဲစာပြုခဲ့တယ်ဆိုတာကိုသူကိုယ်တိုင်ကကောင်းမွန်စွာနဲ့မှတ်တမ်းတင်ပြောခဲ့တယ်သူရဲ့ဂုံပုတ်ကိုလည်းပဲသူကလုံးဝဖော်ညွှန်းထားတယ်ဆိုတာကိုနောက်ကဘာတော်ထဲမှာလေးလာလေးလေးဖရားရဲ့ဂုံတော်ဂုံပုတ်တွေကိုများစွာတွေ့မြင်ရလေးလေးများစွာကျွန်တော်ကတော့ရှင်တကယ်ပဲဖရားရဲ့ဂုံပုတ်တွေကိုကြည့်ရှုခံစားရလေးဖြစ်လာမှာဖြစ်တယ်။ဒါကြောင့်ချစ်တဲ့မိတ်ဆွေပေါင်းတို့နောက်ကဘာတော်တမန်ကျမ်းစာကိုလေ့လာပါ။ဖရားရဲ့ဂုံတော်ပုတ်တွေကတော့ရှင်ကျွန်တော်တို့မှာတော့ရှင်လုံးဝလေ့လာရွေးမကုန်ဆုံးနိုင်ပါဘူး။ဖရားသခင်ကတော့ရှင်တကယ်ပဲသူ့ကိုယ်တိုင်ကလှုပ်တယ်ဆိုရင်လှုပ်တဲ့အကြောင်းကိုသူကပြောခဲ့တယ်။နော်ငါဘာလုတ်ခဲ့တယ်လဲငါဘာလုတ်ခဲ့တယ်လဲဆိုတာကိုသူ့ရဲ့လုတ်ဆောင်မှုတွေအားလုံးကိုသူကလုံးဝမှတ်တမ်းတင်ထားပေးတယ်ဆိုတာကိုနှုတ်ကပါတော်သမားချမ်းစာကတည်ရင်းဖော်ပြတာလေဒါကြောင့်ဘုရားသခင်ကမြေကြီးကိုငါလုတ်လိုက်ပြီတဲ့မြေကြီးပေါ်မှာလူကိုလည်းဖန်ဆင်းလိုက်ပြီဒါကြောင့်ဒီနေ့ကျွန်တော်တို့လူတော်ဝါကတို့ရှင်ရိုးရိုးပေါ့ပေါ့တန်တန်လူသားမဟုတ်ဘူးဆိုတာကိုကျွန်တော်ကတွေ့ရမှာဖြစ်တယ်ဒါကြောင့်မြေကြီးကိုလှုပ်ခဲ့တဲ့ဘုရားသခင်မြေကြီးကိုဖန်ဆင်းတဲ့ဘုရားကလူကိုလည်းပဲဖန်ဆင်းတယ်လူကိုလည်းပဲငါဖန်ဆင်းတယ်လို့ပြောထားတယ်ဒါကြောင့်ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ကျွန်တော်တို့ကဘုရားသခင်ကိုတော်တိုင်ဖန်ဆင်းထားတဲ့လက်ရာဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့လောက်တန်ဖိုးမြင့်မာတာဘယ်အရာမှမရှိဘူးကဘာပေါ်မှာရှိတဲ့တရားဝါတွေကိုချိန်လိုက်ပါဦးနော်ကဘာပေါ်မှာကျွန်တော်မလို့ရှိရင်တရားဝါတွေကျွန်တော်တချို့ကတချို့တရိတ်ဆန်တွေကိုမွေးမြူကြတဲ့ခါမှာတချို့တရိတ်ဆန်တွေကတော့ရှင်တိန်ညာနဲ့ချီပေးရတယ်တိန်ထောင်နဲ့ချီပေးရတယ်စသည်အပြင်လူတွေကတော့ရှင်လေးလံပြစ်ပြီးတော့တခါတံပိုးထားပြီးတော့ဝယ်ကြတယ်မိမိရဲ့အိမ်မှာအမြတ်တနိုးထားကြတယ်တို့ပဲမနဲ့ပဲကျွန်တော်တို့ကတံပိုးဖြတ်လို့မရဘူး။ဘာကြောင့်လဲ?ဖျားပန်ဆင်းထားတဲ့အထဲမှာလူဟာအမြင့်ဆုံးအမြင့်မြတ်ဆုံးဘုရားသခင်ကဖန်ဆင်းထားတယ်။ဒါကြောင့်လူရဲ့တံပိုးကိုဖြတ်လို့လုံးဝမရဘူး။နော်လူရဲ့တံပိုးကိုဖြတ်လို့မရဘူး။လူရတံမိုးကဆိုချက်ဘလောက်ချီးမားတယ်ဆိုတာကိုငွေချေးပမာဏနဲ့နှိုင်းလို့မရတဲ့အတွက်ကြောင့်ဒီနေ့ခွေးတကောင်ရဲ့တံမိုးက340 350 330 300ရှိကောင်းရှိနေမယ်ချစ်တဲ့မိစေပေါင်းတို့ဒါမှမကမဲ့ကြက်တကောင်ရဲ့တံမိုးကလည်းပဲသူ့ရဲ့တိုက်ချက်ဆိုရှင်သူ့ရဲ့စွမ်းဆောင်မှုပေါ်မှာမူတည်ပြီးမှ330 340 350ရှိနေမယ်တချို့မှာဆိုရှင်ကြီးလိုက်တဲ့ခါမှဆိုရှင်လည်းပဲကြက်နဲ့ပေါ်လာတယ်နော်ဒီမှာကြက်နဲ့ဆိုကြက်အမဲရောင်ကျဲမဲရောင်ရဲ့တံမိုးကလည်းပဲလူတွေကဆိုရှင်ဆေးဘက်ဝင်နေဆိုပြီးတော့တခါတည်းကြက်ရိုးရိုးရဲ့တံမိုးကတောင်းကနန်းပဲရှိတယ်။ဟိုကသိန်းကနန်းတောင်မှတခါတည်းကိုဆယ်ရှိပြီးတော့ရှိတယ်။မိတ်ဆွေပေါင်းတို့ဒါကြောင့်အရွယ်ငယ်သည်ဖြစ်စေကြီးသည်ဖြစ်စေတ တိရစ္ဆာန်တွေရဲ့အရေးအတွက်ကိုကျွန်တော်တိရစ္ဆာန်တွေကိုချစ်လိုက်တဲ့အခါမှာဟောမွေကစအစိတ်ပြင်းတဲ့အရာကစသူ့တံပိုးလိုက်လူတွေကတံပိုးဖြတ်ပြီးတော့ရောင်းဝယ်ဖောက်ကားကြတယ်နော်ဒါပေမဲ့ချစ်တဲ့မိတ်ဆွေပေါင်းတို့ကဘာပေါ်မှာရှိတဲ့တတဝါတွေထဲမှာတိရစ္ဆာန်တွေအားလုံးကတန်ကြီးဖြတ်လို့ရရင်ရကောင်းရလိမ့်မယ်အားလုံးကသူ့တန်ကြီးနဲ့ကိုဖြတ်ပြီးတော့လူတွေကရောင်းဝယ်ဖောက်ကားကြတယ်ဒါပေမဲ့ကျွန်တော်တို့လူသားအနေနဲ့ကတော့တန်ကြီးဖြတ်လို့မရပါဘူးနော်တန်ကြီးဖြတ်လို့မရပါဘူးဘာကြောင့်လဲဖရာသခင်ရဲ့သားသမီးတွေဖြစ်နေလို့ဖရာရဲ့သားသမီးတွေကဘလောက်ထိအဖိုးထိုက်တန်တယ်လဲဘလောက်ထိအဖိုးခကြီးတယ်လဲဖရာရဲ့သားသမီးတွေဆိုရှင်ဘလောက်ထိမြင့်မြတ်တယ်လဲဘလောက်ထိတောင်းမှဖရာရဲ့သားသမီးတွေကဆိုရှင်တကောဩဇာအာဏာကြီးမားတယ်။ဒါကြောင့်ဘုရားရဲ့သားသမီးတွေကဆိုရှင်ဒီနေ့ကျွန်တော်ကဆိုရှင်ဘာမှတိတ်ငဲစရာမလိုဘူး။လောကမှာဘုရားကအမြင့်မြတ်ဆုံးနေတဲ့ကျွန်တော်ကိုဖန်ဆင်းထားတာဘုရားရဲ့လက်ရတော်မြတ်နဲ့တခါတဲ့လုံးဝလက်ရမြောက်တဲ့ကျွန်တော်တို့ရဲ့ဘုရားဖန်ဆင်းထားတဲ့လက်ရတော်ဟာကျွန်တော်တို့မှာပါလုံးဝတည်ရှိတယ်ဆိုတာကိုတွေ့ရမှဖြစ်တယ်နော်။ဘုရားသခင်ကလူကိုဖန်ဆင်းတဲ့အခါမှာကျွန်တော်ကိုတည်မှုတည်ရွတ်တရားနဲ့ဘုရားဖန်ဆင်းခဲ့တယ်။ဒါကြောင့်မိုးကောင်းကင်ကိုလက်နဲ့ငါကြက်လိပြီဘုရားသခင်ကမိုးကောင်းကင်နော်ကောင်းကင်ဘဝဝယ်ကိုလည်းကျွန်တော်ကြည့်လိုက်အောင်နော်ကောင်းကင်ပြာကြီးဆိုလူတွေပြောကြတယ်နော်ကောင်းကင်ပြာရဲ့တစ်ဖက်မှာဘာတွေရှိသလဲနေလကျင်နက်ခတ်တရားတွေကြည့်လိုက်တဲ့ခါမှလို့ဆိုလို့ရှင်လည်းပဲအမခမ်းပဲနော်ကျွန်တော်မျိုးတွေမှာနေတဲ့ခါမှဆိုရှင်မိအောင်နေတဲ့ဆိုလို့ရှင်တော့ကျွန်တော်ညဘက်မှာကြည့်လိုက်တဲ့ခါမှတကယ်ပဲကောင်းကင်ပြာမှာဆိုရှင်မိုးတိမ်ကလေးကင်းရှင်းတဲ့ညဘက်ကိုကျွန်တော်ကြည့်တဲ့ခါမှတော်ရုံတန်ကျွန်တော်ပါလေကျဲနက်ခတ်တရားတွေကိုမတွေ့ရဘူးဒါမဲ့တောနယ်တွေရောက်သွားတဲ့ခါကျတော့ကျွန်တော်ပါလေကဘာမုံမြရနေမှာဆိုရှင်အိုးကောင်းကင်ဘုံဘယ်ကျွန်တော်ကြည့်လိုက်တဲ့ခါမှာအိုးကျဲတွေစုံနေလားဆိုပြီးတော့ကျွန်တော်ပါလေကျဲတွေစုံနေညဆိုပြီးတော့တချင်းတော်မှရှိတယ်မို့လားနော်အဲ့ဒီကျဲတွေစုံနေညဆိုတာကျွန်တော်တို့မြို့တွေမှာနေလာတဲ့ခါမှာကျဲစုံလားစုံဆိုတာတွေ့ရမှာမဟုတ်ဘူးဒါမဲ့တောနယ်ကိုရောက်သွားတဲ့ခါမှာကျွန်တော်ကောင်းကင်ပြာကိုမော့ကြည့်တဲ့ခါမှာဆောင်ထဲမှာဆောင်ရတီမှာကျွန်တော်မော့ကြည့်လိုက်ခါမှာအိုးကျဲနက်ခတ်တရားဖျားဖက်ဆင်းထားတဲ့အရာတွေအလုံးမှာပဲကြည့်လိုက်တဲ့ခါမှာအိုးမကြီးတွက်နိုင်တဲ့ကျဲတွေနော်စသည်အားဖြင့်ကျွန်တော်တွင်းနေရတယ်ဒါကြောင့်အဲ့ဒီကောင်းကင်မှာရှိတဲ့အရာတွေအားလုံးကိုလည်းဘုရားသခင်ကသူ့ရဲ့လက်တော်နဲ့ကြက်လိပြီတဲ့နော်ဒါကြောင့်ဘယ်ရာမှာရွေ့သွားစရာအကြောင်းမရှိဘူးဘုရားကဒီနေရာမှာနေဆိုရင်ဒီနေရာမှာပဲဘုရားကတခါတည်းသူ့နေရာနဲ့သူတခါတည်းအကွက်ကြအောင်ဘုရားကဖန်ဆင်းပေးထားတယ်ဒါကြောင့်ဖုရားရဲ့လက်ရတော်တွေဖြစ်တယ်။ဒါကြောင့်မိုးကောင်းကင်တစားအပေါင်းတို့ကိုငါခန့်ထားလိပြီတဲ့နော်။မိုးကောင်းကင်တစားအပေါင်းတို့ကလည်းပဲနေဆိုလို့ရှင်မင်းကနေမှာဆိုရှင်အလင်းပေးရမယ်။လဆိုရင်မင်းကညမှာအလင်းပေးရမယ်။ကျဲရင်မင်းညမှာအလင်းရမယ်။စသည်အပြင်ဖုရားသခင်ကသူ့နေရာနဲ့သူဖုရားကသူ့ကန့်နဲ့သူဖုရားကတာဝန်တွေခန့်အပ်ပေးထားတယ်။တခါတဲ့ဂျိုးတွေကိုကြည့်လိုက်တဲ့ခါမှလည်းပဲသူ့ဘာနဲ့သူတပတ်ပြည့်ရင်တစ်နှစ်ပြည့်တယ်တစ်လပြည့်တယ်စသည်အပြင်ဂျိုးတွေကလည်းပဲသူ့ဘာနဲ့သူသူ့လမ်းချောင်းနဲ့သူသွားလာဖို့ရတဲ့ဘုရားသခင်ကလုံးဝကြက်မှတ်ပေးထားတယ်။ဒါကြောင့်မိုးကောင်းခင်တစားအပေါင်းတို့ကိုငါခန့်ထားလိပြီ။နော်ဒါကြောင့်ဒီအချင်းရတွေအားလုံးကဆိုရှင်ဘာကြောင့်ဘုရားကအဲ့ဒီလိုခန့်အပ်ထားတာလဲ။လောကသားတွေဖြစ်တဲ့ကျွန်တော်ဂျမားတို့အသက်ရှင်နေထိုင်သွားလာလှုပ်ရှားနိုင်ပြီးတော့ဒီအချင်းရကိုလေ့လာပြီးတော့ဘုရားရဲ့ကောင်းမြတ်ခြင်းစုကျေးဇူးတွေကိုကျွန်တော်ကမြင်တွေ့ရပြီးတော့ဘုရားသခင်ရဲ့ကြည်မာလာတဲ့မေတ္တာတို့ကဘလောက်ကျွန်တော်တို့ပေါ်မှာပြေဝဆုံနေလဲရှိတယ်။ဘုရားသခင်ကငါတို့အတွက်ကောင်းငင်မှာတောင်းမှနေလခြင်းနက်ခတ်တရားတွေအားလုံးကိုဘုရားကလုံးဝသို့ရှိသူ့ရဲ့လက်တော်နဲ့ကြပ်ပြီးတော့အဲ့ဒီတစားပလာတွေကိုလည်းပဲငါတို့အတွက်တခါတည်းခံထားပါလား။ဒီချင်းရတဲ့တော့မရှိဘူးဆိုရင်ကျဲနက်ခတ်တရားမရှိဘူးနေလကျဲတွေမရှိဘူးဆိုရင်တို့လည်းပဲအသက်ရှင်နိုင်မှာမဟုတ်ဘူးစဉ်းစားမရလားမိတ်ဆွေပေါင်းတို့။နေအလင်းပေးတဲ့အလင်းအိမ်လည်းမရှိဘူးလလည်းမရှိဘူးကျယ်တွေလည်းမရှိဘူးဂျိုးတွေလည်းမရှိဘူးဆိုရင်ဒီနေ့ကျွန်တော်လောကသားတွေဖြစ်တဲ့ကျွန်တော်လူသားတွေတရဝါတွေအသက်ရှင်နိုင်ပါမလားဘယ်ရောက်မှအသက်ရှင်နိုင်မှာမဟုတ်ဘူးချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ဘုရားသခင်ခန့်အပ်ထားတဲ့အရာတွေကကျွန်တော်တို့အတွက်အသက်ရှင်ဖို့ရန်အတွက်ဘုရားသခင်ကလှုပ်ဆောင်ပေးထားပါလားဆိုတော့ကိုဒီနေ့ကျွန်တော်ကတို့ရှင်သိရှိပြီးတော့ဝမ်းမြောက်ဖို့ဖြစ်ပါတယ်ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ဒီနေ့ကျွန်တော်တို့အနေနဲ့တစ်ချိန်လုံးအရေးပဲမိုးနေမယ်ဆိုလို့ရှိရင်အပြင်လည်းကြီးထွားနိုင်မှာမဟုတ်ဘူးကျွန်တော်တို့လည်းပဲရွှင်လန်းတာလမ်းနိုင်မှာမဟုတ်ဘူးဟုတ်တယ်မဟုတ်လားနေ့တိုင်းကျွန်တော်တခါရဲအမောင်ရိတ်ထဲမှာပဲရှိနေကြမယ်ဆိုရင်ဘလို့နေမလဲဘုရားသခင်ပေးထားတဲ့နေရောင်ခြည်ရရှိတယ်ကျွန်တော်တို့ဗိုက်တာမင်ဒီရရှိတယ်စသည်အားဖြင့်ဘုရားပေးထားတဲ့ဒီနေရောင်ခြည်ကြောင့်ကျွန်တော်တို့ဆိုရှင်သွားနိုင်ကြတယ်လာနိုင်ကြတယ်ကျွန်တော်တို့ရွှင်လန်းနိုင်ကြတယ်နေ့ရက်တင်မှာဆိုပြီးတော့ကြိုးဆိုးနိုင်ကြတယ်မဟုတ်ဘူးလား ဒါကြောင့်ဘုရားသခင်ခန့်အပ်ထားတဲ့အရာတွေကတခုခုသာဖြစ်သွားမယ်ဆိုရင်ဘယ်လိုဖြစ်မလဲစဉ်းစားမိရဲ့လားအဲ့ဒီအရာတွေတခုခုဖြစ်ရင်ကျွန်တော်တို့လည်းပဲတခုခုဖြစ်ကိုဖြစ်သွားမှာဒါကြောင့်ဘုရားသခင်ကဆိုရှင်ယနေ့အထိသူ့ရဲ့လုံဆောင်ပေးတဲ့အရာတွေကဆိုရှင်လုံးဝတည်မြဲပြီးတော့ကျွန်တော်တို့အတွက်လုံးဝဆိုရှင်ဝမ်းမြောက်ဖွယ်ရာတွေကြီးရဲ့ပဲမြေကြီးပေါ်မှာလည်းပဲဘုရားခန့်အပ်ထားတဲ့အရာတွေတစ်ပြပန်းမှန်တွေကစရေတွေကစနော်ဒီမှာဆိုရှင်မြေချောင်းအင်းအိုင်တွေပင်လေတွေစသည်အားဖြင့်သမုတ်တရားတွေချိလိုက်တဲ့ခါမှာသူ့နေရာနဲ့သူသူ့လမ်းကြောင်းနဲ့သူသူ့နေရာမှာပဲတည်နေကြတယ်။နောက်ပင်လေကြီးရဆိုရှင်ကျွန်တော်တို့မြို့မှာလာပြီးတော့ရွေ့လျားတာမှရှိဘူး။ဘာကြောင့်လဲ?ဖျားသခင်ကသူ့နေရာနဲ့သူသူ့နေရာနဲ့သူထားရှိထားတဲ့အရာတွေအားလုံးကဖျားစီမံခန့်ခွဲထားတဲ့နေရာမှာနေပြီးတော့ကဘာမြေကြီးမှာလည်းပဲမိုးလေဝသတွေကောင်းမွန်မှုတခါတည်းသူ့ဘက်နဲ့သူတခါတည်းပင်လေကလည်းပြုပြင်ပေးတယ်မြေချောင်းတွေကလည်းပြုပြင်ပေးနေတာဖြစ်တယ်။ချစ်တဲ့မိစေပေါင်းတို့ဒါကြောင့်ဒီနေ့ဖခင်ရဲ့လှုပ်ဆောင်ချက်တွေဖခင်လှုပ်ဆောင်ထားတဲ့အရာတွေအားလုံးကဖခင်ခန့်အပ်ထားတဲ့အရာတွေအားလုံးကကျွန်တော်တို့အတွက်ဝမ်းမြောက်ဖွယ်ရာတွေကြီးရပဲဒါကြောင့်ဖခင်ရဲ့လက်ရတော်တွေကိုကျွန်တော်ကြည့်လိုက်တဲ့ခါမှာဖခင်ရဲ့တကိုးတော်ချင်းမြတ်တဲ့အရာတွေကဆိုရှင်လှုပ်ဆောင်ထားတဲ့ဖခင်ကြမှတ်ထားတဲ့အရာတွေဟာငါတို့အတွက်တကယ်ပဲကောင်းမြတ်ပါလားငါတို့အတွက်ဝမ်းမြောက်ဖွယ်ရာတွေကြီးရပဲငါတို့အတွက်ဖူလုံမှုပါလားငါတို့အတွက်ငြိမ်းချမ်းမှုရှိဖို့ငါတို့အတွက်အေးချမ်းမှုငါတို့အတွက်ကျန်းမာဖို့ငါတို့ရဲ့ဘဝမသက်တော်မှာဆိုရှင်အမြဲတမ်းပဲရှင်လန်းပြီးတော့စိတ်နှလုံးသားရှင်မျိုးနိုင်ဖို့ဖခင်ကနေရစင်တိုင်းလည်းပဲအမြဲတမ်းပဲငါတို့အတွက်ကောင်းမြတ်ဆုံးနေတဲ့အရာတွေနဲ့လှုပ်ဆောင်ပေးပါလားမွမ်းမံပေးပါလားဆိုတော့ကိုဒီနေ့ကျွန်တော်အားလုံးကသိရှိပြီးတော့ဖခင်သခင်ကိုတကယ်ကိုးစားတဲ့သားသမီးများဖခင်ကိုအမြဲတမ်းပဲမျက်မှောက်ပြုတဲ့သားသမီးများဖခင်သခင်ကိုတကယ်ပဲယုံကြည်ကိုးစားပြီးတော့အမြဲတမ်းဖခင်နဲ့တူမွေးတော်တဲ့သားသမီးများဖြစ်ဖို့ရန်အတွက်ယနေ့ကျွန်တော်အားလုံးကတန်ဋိဌာန်ချပါကိုယ်တော်ဖရားတလောက်ကောင်းမြတ်စွာနဲ့ကျွန်တော်ကိုတကယ်ပဲကျွန်တော်ရဲ့အသက်ကိုတကယ်ပဲတန်ဖိုးထားတဲ့ခါမှာသူဖန်ဆင်းထားတဲ့ຢာတွေနဲ့ကြက်မှတ်ပေးထားတာဆိုရှင်ကျွန်တော်တို့တွေဖရားသခင်ကလှုပ်ဆောင်ပေးထားတာဖြစ်တယ်။အဲ့ဒီတော့ဒီနေ့ကျွန်တော်ကဆိုရှင်ဝမ်းမြောက်ပါချစ်တဲ့မိတ်ဆွေပေါင်းတို့ကိုရောရဲ့ကောင်းမြတ်ခြေဆုခြေဆုတွေကိုကျွန်တော်ကဆိုရှင်ရေတွက်ပါချင်းမွမ်းပါကိုရောဖရားရဲ့မေတ္တာတရားကဘလောက်ကြီးမားတယ်လဲအဲ့ဒီကြီးမားတဲ့မေတ္တာကိုခံစားနေရတဲ့ကျွန်တော်ကျမတို့ကဆိုရှင်စိတ်နှလုံးသားထဲမှာဆိုရှင်စိတ်ပါကိုပါနဲ့ပါပဲဖရားသခင်ကိုခြေဆုတင်ပါဘုရားသခင်ကိုချီးမွားပါမိတ်ဆွေပေါင်းတို့ဒါကြောင့်ကျွန်တော်တရက်တာတရက်တာအတွက်ကျွန်တော်ရှင်သန်သွားလာလှုပ်ရှားနေရတဲ့ခါမှာအတိတ်ကာလကဘုရားကပို့ဆောင်ခဲ့ပြီးသွားပြီယနေ့ပစ္စုပန်ကာလမှာလည်းပဲယခုချက်ချင်းအခုတရားဒေသနာကိုကြားနာတဲ့ကာလမှာလည်းပဲဘုရားငါတို့ဘုံမှာကောင်းမြတ်နေတယ်လာမယ့်အနာကငါတို့ရှောက်လန်းရမယ့်နေ့ရက်တိုင်းမှာလည်းပဲဘုရားဆက်လက်ပြီးတော့ပြုပြင်ပေးမယ်ဘုရားကတို့ရှင်ငါတို့အတွက်ကောင်းမြတ်ဆုံးနေတဲ့ຢာတွေနဲ့အမြဲတမ်းပဲပံ့ပိုးပြီးတော့ခန့်အပ်ထားတဲ့ຢာတွေနဲ့ငါတို့ကိုကောင်းဆုံးနေရစင်တိုင်းမွမ်းမံပေးပါမလားဆိုတော့ကိုကျွန်တော်အားလုံးကသိရှိခံစားပြီးတော့ဖရာသခင်ကိုအမြဲတမ်းပဲဂျေစုတင်တဲ့သားသမီးများဖရာရဲ့ဂုဏ်တော်ကိုအမြဲတမ်းပဲချီးမွမ်းတဲ့သားသမီးများဖရာသခင်ကိုအမြဲတမ်းပဲမျက်မှောက်ပြုတ်ပြီးတော့ဖရာကိုတကယ်ယုံကြည်ကိုးစားတဲ့သားသမီးများမိမိတို့ရဲ့အသက်တာမှာလည်းပဲဖရာရဲ့စကားကိုနားထောင်ပြီးတော့ဖရာရဲ့လိုချာအသက်ရှင်ခြင်းအပြင်ကဘာကြီးမှာဖရာရဲ့ဘုန်းတော်ကိုထွန်းတောက်စွာနဲ့တကယ်ပဲဖရာရဲ့အလင်းတရားကိုလည်းပဲထွန်းလင်းနိုင်တဲ့ဘုရားရဲ့သားသမီးများရောက်စီတိုင်းဖြစ်ပြီးတော့ဘုရားသခင်ဘက်မှာဆိုရှင်အမြဲတမ်းပဲမာမာမာမာရပ်တည်ပြီးတော့အသက်ရှင်နိုင်တဲ့ဓမ္မမိတ်ဆွေများတည်တည်ဖြစ်ကြပါစေကြောင်းဆုတောင်းဆန္ဒပြုလိုက်ပါတယ်ဖြစ်တဲ့မိတ်ဆွေများအားလုံးကိုကျေးဇူးတင်ပါတယ်ရှင်ကျေးဇ
ူးတော်ကာလမို့သာဝရကိုရှာကြလေလေ
Yeah.
ဆိုတဲ့စာအုပ်ထဲကကိုရောရှင်ဤသားတော်အတွေ့လောကဆိုင်ရာအင်ကိုဖျားသခင်ရွေးချယ်တော်မူခြင်းဆိုတဲ့အကြောင်းအရာနဲ့ပတ်သက်ပြီးတင်ဆက်ပေးခြင်းပါတယ်ရှင်။သောတာရှင်များရှင်။လူသားတို့အတွက်အကြီးအကျယ်ဆုံးအလုပ်ကိုပြီးမြောက်ဆောင်ရွက်တော်မူရန်ယေရှုရှင်ဟာဒီလောကသို့ကြွလာတော်မူခဲ့တယ်။ဘဝအတ္တတရဲ့အမွန်မြတ်ဆုံးသောအကျိုးကျေးဇူးတွေကိုရရှိရန်ဘလို့နေထိုင်ရမယ်ဆိုတာကိုကျွန်ုပ်တို့အားပြသရန်ကိုရောရှင်ဟာဖျားသခင်ရဲ့တန်တမန်အနေဖြင့်ကြွလာတော်မူတယ်။အနန္တတကုရှင်ခမဲတော်ဖရာဟာကိုရောရဲ့သားတော်အတွေ့ဘလို့အခြေအနေတွေကိုရွေးချယ်ချမှတ်တော်မူတယ်။ဂါလိလဲတောင်ကုန်းများမှာလူသီးချနေတဲ့အင်ဂေဟာယူသားပြီးကိုကိုကိုလေးစားမှုရှိတဲ့အလုပ်အကိုင်းဖြင့်တက်မွေးဝမ်းကြောင်းရှာတဲ့အိမ်တောင်ယူသားစွာနေထိုင်ခြင်းနေ့စဉ်ဘဝတက်တာရဲ့ယုံကံမှုကိုရင်ဆိုင်ရတဲ့အိမ်တောင်ကိုကိုအနစ်နာခံခြင်းချိုးဆန်စွာနေထိုင်ခြင်းတီးခံပြီးဝမ်းမြောက်စွာတာဝန်ကိုထမ်းခြင်းမေရောထံမှာစန်းစာစာလိတ်ဖွင့်ပြီးတင်ကြားနာယူမှတ်သားခြင်းစိမ့်လန်းဆိုပြတဲ့တောင်ကုန်းကြားအရက်မှာစိတ်ငြိမ်တဲ့အာယုံတဲ့ချိန်နဲ့နေဝင်စည်းစားခြင်းတဘာဝဓမ္မရဲ့တန့်ရှင်းဆောင်ရွက်မှုတွေဖန်ဆင်းခြင်းနဲ့ဖျားသခင်စောင့်ရှောက်တော်မူခြင်းကိုလေ့လာတယ်။ဖျားသခင်နဲ့မိသားရဖွဲ့တဲ့ဒီအရာတွေဟာယေရှုရှင်ရဲ့နှုတ်ပြတဲ့ဘဝအသက်တာတော်မှာတွေ့ရှိရတဲ့အရာတွေဖြစ်ပါတယ်။သောတာရှင်များရှင်ဂတိထားတော်မူတဲ့ပြည်တော်မှာမှန်ကန်တဲ့အကျင့်စာရိတ္တများပုံသွင်းမှုအတွေ့တင့်လျော်တဲ့အခြေအနေများမှာတော်ထဲမှာအစာပြုခဲ့တဲ့စည်းကမ်းကိုဆက်လက်ကျင့်သုံးသွားတယ်။လူတွေဟာမြို့ကြီးမှာပြုတ်သိပ်ပြီးမနေထိုင်ကြဘဲအိမ်နောက်တိုင်းဟာကိုယ်ပိုင်မြေရှိရာကျမ်းမာမှုအပြည့်အဝဖြင့်နေထိုင်ရတဲ့ကောင်းကြီးမင်္ဂလာကိုခံစားရကြမယ်။ခရစ်တော်အကြောင်းကိုရှေ့တော်ပြေးပြောတဲ့ရှင်ယောဟန်ဟာသူ့ရှေးဦးပညာသင်ကြားမှုကိုသူ့မိဘများထံမှရရှိခဲ့တယ်။သူဟာတော်ရင်းမှာအကြဆုံးနေထိုင်ခဲ့တဲ့မြို့ကြီးပြကြီးများရဲ့ပျော်ရွှင်မှုများနဲ့စီးစိမ်များကိုစွန့်ပြီးတော်ရင်းမှာချွတ်တဲ့စွာနေထိုင်ရတဲ့ဘဝကျန်းကိုရွေးချယ်ခဲ့တယ်။ဒီနေရာမှာသူ့ပတ်ဝန်းကျင်ကသူ့ရိုးသားပြီးသူ့ကိုညှင်းပယ်တဲ့အကျင့်တလိများနဲ့အခါအခွင့်တင့်တယ်။လောကစုစုပူပူများနဲ့နှောက်ယှက်ဖြစ်စည်းမှုများကင်းလွတ်တဲ့အတွက်သူဟာတော်ရင်းမှာတဘာဝရဲ့သင်ငန်းစာတွေ၊ဗျာဒိတ်များနဲ့ဖျားသခင်ရဲ့ဆောင်းမကြီးရှုခြင်းတွေကိုလေ့လာနိုင်တယ်။သူငယ်စဉ်တောင်ကြီးကလေးဘဝကစပြီးသူ့ရှေ့မှာသူဆောင်ရွက်ရတဲ့အမှုတော်ကိုထားရှိပြီးသူ့အနေဖြင့်တန့်ရှင်းသောအနှင်းမှုကိုလက်ခံတယ်။သူ့အတွက်ကန္နာရရဲ့စိတ်ညံမှုဟာမယုံကြည်မှုနဲ့မတန့်ရှင်းခြင်းတို့ဖြင့်ပြည့်နေနေတဲ့လူအတိုင်းဝင်းကနေကင်းလွတ်ခွင့်ရရှိခဲ့တယ်။စုံစမ်းနောက်ဆက်ခြင်းကိုခံနိုင်ဖို့သူ့ခွန်အားကိုသူမယုံဘဲအပြစ်ကြီးမားတဲ့သူ့အသည့်တရားကြောက်ကင်းသွားမှာကိုစိုးရိမ်တဲ့အတွက်အပြစ်ဒုစရိုက်နဲ့တွေးထိရင်ဆိုင်မှုကိုတတ်နိုင်သမျှရှောင်ရှားခဲ့တယ်။ခေမျိုးမျိုးမှာအတော်ဆုံးနဲ့အမြင့်မြတ်ဆုံးသောပုဂ္ဂိုလ်မြောက်များစွာဟာရှင်ယောဟန်ကဲ့သို့တော်ရင်ကြီးပင်းလာသူများဖြစ်ခဲ့ကြတယ်။အာဗြဟံ၊ယာကုပ်၊ယောသတ်၊မောရှေ၊ဒါဝိဒ်နဲ့အေလိရှေတို့ရဲ့ကိုရေးရာဇဝင်တွေကိုဖတ်ကြည့်ပါ။ယုံကြည်အားထားရပြီးတာဝန်ကြီးတဲ့ယာရုတွေ၊တာဝန်ယူထမ်းဆောင်ကြတဲ့နောင်တခေတ်ပုဂ္ဂိုလ်ကြီးတွေရဲ့ဘဝမှတ်တမ်းတွေကိုလေ့လာကြည့်ပါ။ဒီပုဂ္ဂိုလ်ကြီးတွေဟာစင်ချေဘုံအင်ဂီဟာရီမှာမွေးဖွားကြီးပင်းလာကြတယ်။သူတို့ဟာစီးစိမ်ဆိုတာကိုမသိရှိကြဘူး။သူတို့ရဲ့လူငယ်ဘဝကိုအပျော်ရွှင်များဖြင့်အချိန်ကုန်စေခဲ့ခြင်းမရှိဘူး။အများသောပုဂ္ဂိုလ်ကြီးတွေဟာဆင်းရဲခြင်းနဲ့ခက်ခဲခြင်းတွေကိုရင်ဆိုင်ရုန်းကန်ခဲ့ကြရတယ်။သူတို့ရဲ့ဘဝဥပိုင်းမှာအလုံးလောက်ကိုင်းရန်တင်ကြားလေ့လာကြတယ်။လဟာပြင်းမှာကျင်လည်ခဲ့တဲ့သူတို့ရဲ့လှုပ်ရှားမှုများတဲ့ဘဝအတ္တတာကသူတို့ကိုအင်အားနဲ့ပြည့်ဝစေပြီးသူတို့ရဲ့ငိုဆွမ်းရည်တွေကိုလူတို့အသုံးပြုစီရင်အထောက်အကူပြုတယ်။သူတို့ကိုယ်ပိုင်ငွေကြေးနဲ့အင်အားကိုသာအားကိုအားထားပြုခဲ့ရတဲ့အတွက်သူတို့ဟာအခက်ခဲများကိုစိုင်းပြိုင်တိုက်လံ၍ခလုတ်ကသင်းတွေကိုကြော်နှင်းပြီးသူရတ္တိနဲ့ဇွဲလုံးလာတို့ကိုရရှိခဲ့ကြတယ်။ကိုကိုကိုအားကိုခြင်းနဲ့ကိုကိုချုပ်တီးခြင်းဆိုင်ရာသင်ခန်းစာတွေကိုလေ့လာသင်ကြားခဲ့ကြတယ်။ရုပ်မာရိုင်းဆိုင်တဲ့အပေါင်းအသင်းများနဲ့အများအပြားကင်းလွတ်ခဲ့တဲ့အတွက်သူတို့ဟာတဘာဝပျော်ရွှင်မှုများနဲ့တင့်လျော်တဲ့ပေါင်းဖော်မှုတွေဖြင့်ကျင်းနက်ခဲ့ကြတယ်။သူတို့ရဲ့ဝါဒနာများဟာယူသားပြီးအကျင့်တလိများဟာလည်းချိုးချံမှုပေါ်တွင်အခြေပြုတယ်။သူတို့ဟာကျင့်ဝတ်နဲ့ကြီးစွာပြည့်စုံတဲ့သူတွေဖြစ်ပြီးစင်ကြယ်ခြင်း၊စံခံခြင်းနဲ့မှန်ကန်ခြင်းအကျင့်ကောင်းသီလများကိုလက်ကင်ထားပြီးကြီးပင်းလာကြတယ်။သူတို့ရဲ့ဘဝအတ္တဆိုင်ရာတာဝန်တွေကိုထမ်းဆောင်ရင်းအချိန်ကြောက်လာတဲ့အခါသူတို့ဟာကာယဗလာညာနာဗလာကြန့်ခိုင်တဲ့စိတ်တော်ထားစီမံကိန်းရေးဆွဲခြင်းနဲ့စီမံကိန်းတွေကိုအကောင့်ထဲပေါ်တဲ့တက်တိနဲ့ မကောင်းမှုတွေကိုမစုံမနစ်တွန်းလှန်ဖြိုဖျက်ခြင်းစတဲ့အရေးချင်းတွေနဲ့ဆောင်ရွက်တဲ့အတွက်ကမ္ဘာပေါ်မှာပေါင်းချိုးပြုနိုင်တဲ့အင်အားကြီးများအနေဖြင့်ရပ်တည်နေကြတာဖြစ်ပါတယ်။နားဆင်ကြကြတဲ့သောတာရှင်များအားလုံးကိုဖတ်ပြရှင်ကောင်းချီးပေးပါသည်ရှင်။တော်ရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါလိမ့်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တုန်တင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်တင့်ကြမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလိမ့်ရှင်တင်ဒားအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချီးမြှင့်ပေးမှာဖြစ်ပါလိမ့်ရှင်
။တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39998316694ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဒါ့ဒိတော့အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ soesandar Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်
။ဒေါက်တာရှင်များရှင်ညိုလင်းချင်တန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့39963 986 116ဖြစ်ပါတယ်ရှင်။နောက်ထပ်ဖုန်းတစ်လုံးနေနဲ့39963 986 116တို့ဆက်သွယ်မြင်းမြန်းနိုင်ပါတယ်ရှင်
။ဒေါက်တာရှင်များရှင် KSTA အာကခွန်ကျွန်းမှ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင်
။ AWR မျိုးလင့်ချင်းအတံကိုနာတော်တာဆင် गे ကြတော့ဒေါက်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာတော့ကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုစိတ်နှပြချမ်းမွှေးလန်းကြပါစေ ဂျေဇုတင်ပါတယ်ခင်ဗျာ